မော်လမြိုင်မြို့နယ်ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တရာချောင်းစုံကိုဗိုလ်ချုပ်အောင်စံတရာလို့နာမည်မှဲ့ဖို့ပြည်သူလွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်တဲ့အပေါ်မှာမွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကြားမကျေနပ်မှုတွေတိုးပွားလာနေသလိုတမျိုးသားလုံးအတိုင်းအတာနဲ့စန္ဒဖော်ထုတ်ကန့်ကွက်သွားဖို့ပြင်ဆင်နေပါတယ်။တရားနာမည်ပေးရေးပြည်သူလွှတ်တော်အထိမဲခွဲဆုံးဖြတ်တဲ့လုပ်ရဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခန့်စားရကြောင်းပြည်တော်စုဝင်ကြီးတဦးကအမြင်ရှိသလိုပြည်내အစိုးရဘက်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့တမိုင်းရာဇဝင်ကိုမသိကြလို့တွေးထိုးလှုံ့ဆော်မှုခံနေရတဲ့လုပ်ရလို့လည်းပြောနေကြတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ပြည်သူ့လွှတ်တော်ကနေဗိုလ်ချုပ်အောင်ဆန်းသရအမည်သတ်မှတ်တဲ့ပေါ်မှာမွန်ပြည်သူတရားလုံးကနေကန့်ကွက်ဆန္ဒဖော်ထုတ်သွားဖို့ပြင်ဆင်နေတယ်လို့အမည်ပြောင်းလဲခြင်းဆိုင်ရာမြို့သားဆန္ဒဖော်ထုတ်ရေးကော်မတီဝင်နိုင်မွန်ရာစာကခုလိုပြောပါတယ
်ဒီ19/2019နာအဲ့ဒီရင်းနှီးမှာကြာတော့ဒီအမျိုးသားအတွင်နဲ့အမကျွန်တော်ဆန္ဒသာဖော်ထုတ်မှာဖြစ်တယ
်ဗိုလ်ချုပ်အောင်ဆန်းသရအမည်ပြောင်းလဲရေးအတွက်မလ14ရက်နေ့ကပြည်သူ့လွှတ်တော်စရုပ်သားပုံမှန်စည်းဝေး18ရက်မြောက်နေ့မှာလွှတ်တော်ကိုယ်စားလှယ်15ဦးတို့ကနေဆွေးနွေးခဲ့ကြပြီးကန့်ကွက်သူတွေရှိနေတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးပိုင်ခွင့်ရှိသူ388ဦးနဲ့ကထောက်ခံသူ218ဦး၊ကန့်ကွက်သူ43ဦး၊ကြားနေသူ116ဦးတို့နဲ့လွှတ်တော်ကနေအတည်ပြုလိုက်တာလည်းဖြစ်ပါတယ်။တရားမီပေးယုံလောက်နဲ့လွှတ်တော်အထိဆုံးဖြတ်တာဟာမသင့်တော်သလို NLD အမတ်များစုရှိတဲ့လွှတ်တော်ထဲမဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခံစားရကြောင်းတိုင်းတားရေးရာပြည်တော်စုဝန်ကြီးနိုင်သက်လွင်ကပြောပါတယ
်။ဒီပြဿနာတိတ်တိတ်လေးကဒီလွှတ်တော်ထဲမှာရောက်เสียရဲအကြောင်းမရှိဘူးနော်။အဲ့ဒီကရှိတဲ့ဒေသခံနဲ့ဒီအစိုးရနဲ့သူ့အတူတိတ်တော်တယ်လို့နော်ဆွေးနွေးတိုင်ပင်ပြီးတော့ညှိနှိုင်းပြီးတော့ကောင်းတဲ့တိတ်တော်တဲ့နာမည်တစ်ခုဖြစ်သွားရင်တော့ပြီးတော့ပါအခုကတော့လွတ်တော်ဒီတက်လာတဲ့ခါကျတော့လူတွေကဝေဖန်ကြတော့ဒီမိုကရေစီအနိုင်ကျင့်တယ်လို့ပါတော့အဲ့ဒီလိုဖြစ်လာတယ်မကောင်းဘူ
းမိုးလွင်ငယ်ဖိုရန်ဖွဲ့ကခေါင်းဆောင်သူဖြစ်တဲ့မင်းညာဆိုင်ရာမန်ကတော့ပြည်내ဆိုးရရဲ့လုတ်ပိုင်ခွေကိုပြည်တော်စုဆိုးရကနေထိန်းချုပ်ကတ်တတ်ထားတဲ့အချိန်လေးမျိုးလို့ရှုမြင်ကြောင်းဆိုပါတယ
်ဒီပြည်내ရဲ့လုတ်ပိုင်ခွေတွေကကတ်တတ်လုတ်ထားလို့ကျွန်တော်အဲ့လိုခန့်စားရတာ
မုံပြင်းနဲ့ဝင်းကြီးချုပ်သောက်သားအေးဆန်ကတော့ဘူကျောင်းဆန်းသရမ်းမြီကိုကန့်ကွက်တာဟာဘူကျောင်းဆန်းရဲ့တမိုင်းရာစဝင်ကိုမသိရှိလို့သွေးသောလှုပ်ဆော်မှုခံရတဲ့လှုပ်ရလို့ဆိုပါတယ
်။ဒီလားသူရံပုံဝင်တဲ့အကောင်လုံးလောက်တာ။ဒါနဲ့ပတ်သက်ဘူကျောင်းဆန်းနာမည်တတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရှင်းရှင်းပြောတော့ဂုဏ်ရမှာ
ပဲ။ဝါရီနိုင်ငံရည်သမားသူဖြစ်တဲ့မိုးမျိုးရပါတီဥက္ကဋ္ဌနိုင်ဝင်သိန်းကတော့သရမ်းမြီပေးတာဟာဘူကျောင်းဆန်းကိုရောင်းစားတဲ့လှုပ်ရတစ်ခုဖြစ်ပြီးအန်နယ်ဒီဖွဲ့ချုပ်အတွင်းမှာဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်ပြီး policy မရှိခဲ့ဘူးလို့ပြောပါတယ
်။ကိုယ်ကစောထားလား။ကိုယ်ကလည်းသူကပြောပါတယ်ဖီရဲဘူးကစစ်တပ်ပြည်ပဲပြောပါတယ်။ဖီရဲဘူးကပါတယ်ပြောရှိစစ်ပဲတော့ပါတော့ကျွန်တော်တို့ထဲတဲ့စကားပြတာ
။1990ရွေးကောက်ပွဲဝင်တိုင်းဒေသနိုင်ငံရေးပါတီတွေဖြစ်တဲ့မော်မျိုးရပါတီ၊ရခိုင်မျိုးရဒီမိုကရေစီဖွဲ့ချုပ်၊ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်၊ဇုံမီမျိုးရကွန်ဂရက်စတဲ့ပါတီတွေဟာအနေဒီဖွဲ့ချုပ်နဲ့တစိုက်မမပူပေါင်းလှုပ်ဆောင်လာခဲ့ပေမဲ့2015ရွေးကောက်ပွဲပြီးအနေဒီအစိုးရဖြစ်လာပြီးနောက်ပိုင်းမှာအမည်မသူသဘောထားကွဲလွဲမှုတွေရှိလာခဲ့ပါတယ်။မော်လမြိုင်ချောင်းစုမြစ်ကူးဒရားကိုအရင်သမ္မတဦးသိန်းစိန်ဆိုးရလက်သက်ကစတင်ခဲ့တဲ့စီမံကိန်းဖြစ်ပြီးဒရားရှိ9203ပေအကျယ်28ပေရှိ2လမ်းသွားဒရားဖြစ်တယ်လို့ကုန်ကျစရိတ်အကျသန်းပေါင်း9900ကုန်ကျခဲ့ပါတယ်။ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဦးမေမေဦးလက်ထက်မှာလည်းဗိုလ်ချုပ်အောင်ဆန်းမွေးနေ့ဖေဖော်ဝါရီလ17ရက်နေ့မှာအသက်ညွန်ကြားချက်အရတန်လွင်တရာချောင်းစုံစာဗိုလ်ချုပ်အောင်ဆန်းသရမီပေးဖို့စီစဉ်နေစဲမှာဒေသခံမွန်ပြည်သူတွေတန်ကြာတော်တွေမွန်နိုင်ငံရေးပါတီတွေကလည်းကန့်ကွက်ခဲ့ပါတယ်ဝန်ကြီးချုပ်သူအနေနဲ့ပြည်သူတွေနှစ်သက်တဲ့အမီပေးဖို့သဘောတူခဲ့ပြီးတာဝန်ရသူကလည်းနှုတ်သွက်ခဲ့တာပါနိုင်ငံရေးလက်လာတုံးသက်သူတွေအနေနဲ့ကတော့လွှတ်တော်အနေနဲ့ဥပဒေပြုရေးနဲ့တခြားကဏ္ဍတွေမှာအာရုံဆိုင်လှုပ်ဆောင်ရမယ့်အစားဒေသခံတွေသဘောမတူတဲ့အမည်ကိုမဲခွဲဆုံးဖြတ်တဲ့လုပ်ရဟာမသင့်တော်သလိုတိုင်းသားလူမျိုးတွေနဲ့ NLD အကြားသွေးကွဲစရာမြေတွေရှိလာတဲ့အတွက် NLD ရဲ့ပုံရိပ်ကိုထိခိုက်လာနိုင်တယ်လို့လည်းတုံးသက်ဝေဖန်မှုတွေရှိနေပါတယ်ပြည်내တရားသစင်းသွဲအမည်ပေးတဲ့ကိစ္စလေးတောင်မှဒေသခံတွေရဲ့စံသားနဲ့အညီလွှတ်တော်ကမလိုက်လို့နိုင်ခဲ့ရင်တိုင်းဒေသကြီးမြို့မှန်းနေတဲ့တန်းသူရေးနဲ့ကုပံပြတန်းခွဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်ဖို့အတွက်မေကွန်းထုတ်စရာတွေဖြစ်နေတယ်လို့လည်းမွန်နိုင်ငံရေးတုံးသက်သူတွေကနေပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ